မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ1289ဦးထပ်တိုးပြီးသေဆုံးသူ18ဦးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သေဆုံးသူတွေထဲမှာ15ဦးကတော့ရောဂါအခံရှိသူတွေဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အခုချိန်ထိဆိုရင်သေဆုံးသူစုစုပေါင်းက1552ဦးရှိပါပြီ။တက်ခွဲနမူနာပေါင်း14,800ကျော်ကိုစစ်ဆေးခဲ့တာမှာအခုလိုရောဂါပိုးကူးစက်သူတွေထပ်တွေ့တာဖြစ်ပြီးအခုချိန်ထိဆိုရင်စစ်ဆေးပြီးစီးခဲ့တဲ့ဓာတ်ခွဲနမူနာစုစုပေါင်း 78,400 ကျော်သွားပြီဖြစ်ပါတယ်။ဒီထဲမှာရောဂါပိုးကူးစက်တယ်လို့အတည်ပြုထားသူပေါင်းက 68,000 ကျော်သွားပါပြီ။ကျန်းမာရေးဌာနရဲ့ဒီကနေ့ညထုတ်ပြန်ချက်အရဆေးရုံကဆင်းခွင့်ရသူနောက်ထပ် 1,026 ဦးထပ်တိုးတာကြောင့်ရောဂါပျောက်ကင်းသွားသူပေါင်း 91,300 ကျော်သွားပြီဖြစ်ပါတယ်။ဒီကနေ့ညထုတ်ပြန်ချက်အရဆိုရင်ပိုးတွေနှုန်း 8.64 ရာခိုင်နှုန်းပြန်ကောင်းသူနှုန်း 85.5 ရာခိုင်နှုန်းနဲ့သေဆုံးနှုန်းက 2.28 ရာခိုင်နှုန်းရှိပြီးတော့သေဆုံးသူတွေထဲမှာနောက်ခံရောဂါရှိသူ 83.3 ရာခိုင်နှုန်းပါဝင်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းတွင်ကရေးထားပါတယ်အခုနှုန်းတွေအရဆိုရင်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သေဆုံးနှုန်းဟာဆိုရင်ဇာအခြေအနေမှာရှိနေစေဆိုတော့ကိုတွေ့ရပါတယ်။မျက်စိအချိန်ထိအရှိတောင်အချာနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာကိုဗစ်ရောဂါကူးစက်သေဆုံးမှုတတိယအများဆုံးနိုင်ငံဖြစ်ပါတယ်။ကမ္ဘာတဝန်းကိုဗစ် -19 ရောဂါဆိုင်ရာအချက်အလက်တွေကိုမှတ်တမ်းတင်ဖော်ပြနေတဲ့ American Johns Hopkins တက္ကသိုလ်ရဲ့နောက်ဆုံးအချက်အလက်တွေအရဆိုရင်အင်ဒိုနီးရှားနိုင်ငံကကူးစက်သူ 4,600 ကျော်သေဆုံးသူ 1,000 ကျော်နဲ့အာဆီယံဒေသမှာအများဆုံးဖြစ်ပါတယ်။ဒုတိယကတော့ဖိလစ်ပိုင်နိုင်ငံဖြစ်ပြီးကူးစက်သူ 4,600 ကျော်သေဆုံးသူ 9,800 နီးပါးရှိပါတယ်